မြန်မာနိုင်ငံမှာကလေးအလုတ္တမအူရေလျှော့ချသွားပေမဲ့လို့ပါပြောက်အောင်ဆောင်ရဆရာရီကြံနေသေးတယ်လို့အပြည်ပြည်ဆိုင်ရာအလုတ္တမရေးရအဖွဲ့ ILO ကပြောဆိုလိုက်ပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေကတော့ကလေးအလုတ္တမပါပြောက်ရေးနိုင်ငံတော်အဆင့်မူဝါဒချကြိုးပမ်းနေကြောင်းကဘာတဘာကလေးအလုတ္တမဆန့်ကျင်တိုက်ဖြတ်ရင်းနဲ့ဒီကနေ့ကျင်းပရမှာပြောဆိုခဲ့ကြတာပါ။အပြည့်အစုံကတော့ရန်ကုန်မြို့ကအခမ်းအနားကိုကိုရိုင်းတွားရောက်တည်ရင်ယူခဲ့တဲ့ VOA သတင်းထောက်စိုက်ပြေသူကပြောပြပေးထားပါတယ်။
မြန်မာနိုင်ငံမှာကလေးလုံသားဦးရေညွန်နေသွားပြီမဲ့ဒေးအနေနဲ့ဖြစ်စေနိုင်တဲ့လုပ်ငန်းခွင်တွေမှာအလုပ်လုပ်နေကြတဲ့အရေးအတွက်ကတော့6သိန်းကျော်အထိရှိနေသေးတယ်လို့ ILO ကပြောပါတယ်ဒီအတွက်လည်းအစိုးရအနေနဲ့နီးလန်းတွေရှာဖို့လိုအပ်နေကြောင်းအပြည်ပြည်ဆိုင်ရာလုံသားရေးရာအဖွဲ့ ILO ကဆက်သွယ်ညှိနှိုင်းရေးအရာရှိ Mr. Lori Mongkovan ကတိုက်တွန်းလိုက်တာပါ
So I think the
ကျွန်တော်အကြံပြုချင်တာကတော့အစိုးရအနေနဲ့ကလေးလုံသားတွေပါပြောက်ဖို့ဆိုရင်အစိုးရအနေနဲ့လုံသမားသမဂ္ဂတွေမိဖက်အဖွဲ့အစည်းတွေလူထုအခြေပြုအဖွဲ့အစည်းတွေလက်တွဲလုပ်ကန်သွားဖို့လိုပါတယ်။ပြီးတော့ဒီကလေးတွေနဲ့နေစဉ်ထိတွေ့နေရတဲ့သူတို့ရဲ့မိသားစုတွေဆရာဆရာမတွေနဲ့လည်းတွေ့ဆုံဆွေးနွေးသွားဖို့လိုအပ်တာပါ။
အစိုးရကတော့ကလေးလုံသားပါပြောက်ဖို့အတွက်အမျိုးသားဆင့်လုပ်ငန်းစီမံချက်တစ်ခုအနေနဲ့ထားရှိပြီးကောင်းထဲဖို့ဆောင်ရွက်နေတယ်လို့မြန်မာနိုင်ငံလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ညွှန်ကြားမှုချုပ်ဦးညွန့်ဝင်းကပြောပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားရာရေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာဒေါ်ကီတီကျော်ကလည်းကလေးတွေအတွက်ကလေးတငယ်ခွင့်ရေးဆိုင်ရာဥပဒေမူကြမ်းကိုရေးဆွဲထားပြီးဖြစ်တယ်လို့ဒါကိုနိုင်ငံတော်သမ္မတထံတင်ပြတာမို့မကြခင်မှာဒီဥပဒေချင်းကတရားဝင်ဖြစ်တော့မယ်လို့ဆိုပါတယ်။မြန်မာနိုင်ငံကုန်သွယ်ကြီးများနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI ရဲ့အလုပ်အမှုဆောင်ကော်မတီဝင်ဒေါက်တာမင်းခေါင်ဦးကတော့ကလေးလုံသားပေါပြောက်ရေးကြိုးပမ်းမှုတွေအပေါ်အားရကျေနပ်တယ်လို့ပြောပါတယ်။
ဒါဒီဟာကိုကြိုးဆိုရဲကျွန်တော်တို့နိုင်ငံကလည်းဒါကြိုးဆိုရဲဒါလှုပ်ရှားမှုကိုလုပ်နေရဆိုတဲ့ဟာကိုပြသခြင်းအပြင်ကောင်းတဲ့အချက်ပါပဲ။နောက်ပြီးတော့လည်းဒီမှာကျွန်တော်တို့လက်ရှိဒီဘွဲမှာလှုပ်သွားတယ်ဆိုရင်ဒီကျွန်တော်တို့ Ministry of Labor ကလည်းအခု presentation လုပ်သွားတယ်။ကျွန်တော်တို့ဒီ National Action Plan နဲ့ပတ်သက်ပြီးဘာတွေလုပ်နေလဲ။ပြီးတော့နိုင်ငံတော်နဲ့ဒီအစိုးရရဲ့သဘောထားလည်းဘယ်လိုရှိတယ်ဒီ Child Labor နဲ့ပတ်သက်ပြီးတော့ဒါတွေအကုန်လုံးကိုရှင်းရှင်းလင်းလင်းတင်ပြပြီးတော့နိုင်ငံတကာကိုသိစေရတဲ့ကြောင့်ကျွန်တော်တို့နိုင်ငံကဒီကလေးလုံသားနဲ့ပတ်သက်ပြီးတော့ဒါကိုအာရုံထားပြီးကူးစိုက်ပြီးလုပ်နေတယ်။ဒါပပြောင်းအောင်ကြော်နေတော့အောင်လုပ်နေတယ်။ဒီနိုင်ငံတော်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့လုပ်နေပါရဲဆိုတဲ့ဟာကိုကျွန်တော်တို့နိုင်ငံတော်သိအောင်ကြီးညာတော့လို့ရတဲ့ကြောင့်ဒီနေ့ပွဲကတော့အင်တန်ကောင်းတဲ့ပွဲပါပဲ။
ILO ကထုတ်ပြန်ထားတဲ့စစ်တမ်းအရကလေးလုံသားအများဆုံးရှိတဲ့လုပ်ငန်းကစိုက်ပျိုးရေးလုပ်ငန်းတွေမှာဖြစ်ပြီးဒီလိုများရတာကဆင်းရဲမွဲတေတာဖြင့်ဒေတာရင်းဖွံ့ဖြိုးမှုမရှိတာလမ်းမဆက်သွေးရေမကောင်းတာစစ်ဖြစ်ပွားရာဒေတာတွေမှာတည်ငြိမ်အေးချမ်းမှုမရှိတာတွေကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဇွန်လ12ရက်နေ့နေ့တိုင်းကမ္ဘာကလေးလုံသားစန့်ကျင်တိုက်ဖြတ်ရေးနေ့အဖြစ်သတ်မှတ်ပြီးတော့ကမ္ဘာတဝန်းလုံးမှာ20နှစ်တိုင်းကျင်းပနေတဲ့ILO ကတော့လာမယ့်2025မှာကလေးအလုပ်သမားပြဿနာအမြင့်ပြတ်တိုက်ထုတ်နိုင်ဖို့ကိုလည်းရည်ရွယ်ထားပါတယ်ခင်ဗျာ။